ရာဇဝတ်တွေဖိစားခံထားရတဲ့ပြည်သူစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတဒေါ်နယ်ထရမ့်ဒီနေ့စောပိုင်းတုန်းကတကူကြားပြေဆုံးစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လူဝဲမှတ်တမ်းတွေရှိခဲ့ရတဲ့ပုံစံမျိုးသမ္မတထရမ့်ကပြောဆိုလိုက်ပါတယ်။ဒီနေ့မနေ့စောပိုင်းမှာဒီသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးချတာကတော့ James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအတန်မဖန်ထားခဲ့ဘူးပြီးတော့သူတို့ရဲ့ပြောဆိုမှုတွေကိုမီဒီယာတွေကိုထောက်ချတာမျိုးမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ရေးထားတာပါ2016ခုနှစ်ဒီသမ္မတရွေးကောက်ပွဲမှာရုရှားတို့အင်တာနက်ကနေဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့နောက်ရုရှားဆိုရတဲ့ Trump ရွေးကောက်ပွဲမဲဆွေကြီးအဖွဲ့သားမှာပူပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုတဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဦးဆောင်စုံစမ်းနေတဲ့ Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့လောက်ကယာရုကနေထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီ Trump ဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI ညွှန်ကြားရေးမှူး Comey ကိုသမ္မတအင်ဂျီနီယာကိုစစ်ခေါ်ပြီးတော့သူ့ပေါ်သစ္စာခံမှုပြောကြားခဲ့တဲ့အကြောင်းကိုတော့ American သတင်းစာတီးတစ်ဆောင်ကလည်းစာသားပေးနေမှရေးသားထားပါတယ်။ပြီးခဲ့တဲ့ဒီအင်္ဂါနေ့မှာတုန်းက Mr. Comey ကိုယာရုကနေထုတ်ပြန်ပြလိုက်တာကြောင့်မလို့နိုင်ငံရေးတက်တာတွေပေါ်လာပြီးတော့တချို့ကိစ္စတွေမှာဖွဲ့စည်းပုံဆိုင်ရာတက်တာတွေပါဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိလာနေတာပါ။ဒီစကူမီကသမ္မတ Trump ကိုကတိသစ္စာခံဖို့ညှိနှိုင်းခဲ့ပေမဲ့လို့သူ့ဘက်ကပုံလင်းယူသားတဲ့အကြောင်းကိုပြောခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားတာပါ။သမ္မတ Trump ဟာသူ့ဘော်သစ္စာခံဖို့ဒီစကူမီကိုအချိန်ပေါင်းများစွာဖိအားပေးခဲ့ပြီးနောက်ဆုံးမှာတော့ဒီစကူမီကသူ့အနေနဲ့ FBI ဆိုကြားရုံးမှုတယောက်ရဲ့ယူသားတဲ့သစ္စာခံမှုရှိရပါစေမယ်လို့ဆိုပြီးတော့သမ္မတကိုပြန်ပြောခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားပါရဲ့ရှင်။